နေဆက်ချင်းဆက်ဆက်နေတဲ့သူတို့ဒီအင်းကြီးစင်နိုင်ငံတွေပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ထိုင်းနိုင်ငံတို့ရှိတာပေါ့အဲသူတို့တွေကနေဖြတ်တန်းစီးစင်းလာတဲ့ဒီကုန်စည်စီးစင်းမှုပေါ့လေဒီတာ trade balance ပေါ့အဲကုန်စည်စီးစင်းမှုမှာဒီကုန်ပစ္စည်းတွေရဲ့အရေးအသွေးပေါ့ဥပမာတရုတ်ကဝင်တဲ့ပစ္စည်းတွေကကုန်သွယ်ရေးကုန်သွယ်တဲ့ပစ္စည်းတွေကဝင်လာတဲ့ပစ္စည်းတွေကဒီမြန်မာနိုင်ငံသားတွေအတွက်စားသုံးမှုမတင်မှုဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးကြီးကြပ်ဖို့ပေါ့ပို့ပြီးတော့ဒီတဲ့မကပို့ပြီးတော့အခုလုံနေတဲ့လက်ရှိလုံနေတဲ့ဒီလုံထုံးလုံနေတဲ့ပို့ပြီးတော့စီးစနစ်ကြတဲ့စနစ်ကိုရောဟိုဥစားထူထောင်မှုရှိပါလားရှင
်ဟုတ်ပါတယ်ဗျာဒီနေ့မှကျွန်တော်တို့နှစ်ချက်ပြောစရာရှိတယ်ပေါ့နော်ဗမာနိုင်ငံကနိုင်ငံကြီးတွေဂျာတယ်မှာလူ့ဝိမျှနိုင်ငံကြီးဂျာတယ်မှာတစ်ဖက်ကထိုင်းတို့အဲတိုးတက်တဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့တို့ဂျာတယ်မှာနေရတော့ကျွန်တော်တို့နိုင်ငံကသူတို့စီမှာဈေးကွက်ရမယ်လို့နိုင်ငံကပြောကြတယ်ဗျာတကယ်တကယ်ကြောသူတို့ကကျွန်တော်တို့လာပြီးဈေးကွက်ဖွင့်ထားတော့ဒါကျွန်တော်တို့မှလည်းအတော်လေးကိုစိုးရိမ်ချက်ရှိပါတယ်ဒီမှာစားကုန်တို့စားသုံးကိုအများစုဒီနောက်တစ်ခါကျွန်တော်တို့ရင်းနှီးမြှင့်ရင်းနှီးကုန်ပစ္စည်းတွေနောက်တစ်ခါခုနစပယ်ယာပတ်ဆိုတဲ့ဟလာဂျာကုန်ပစ္စည်းတွေကတော်တော်တို့ကျွန်တော်တို့ကဝင်လာတဲ့ခါကျတော့ကျွန်တော်တို့မှ trade က balancer မမြအောင်ဖြစ်နေပြန်အဲ့တော့အဲ့လိုဆိုတော့တစ်ခါဒီတချို့ကုန်ပစ္စည်းတွေကအရေးသွေးမြင်မိတာရှိတယ်ဗမာပြည်က dumping ground လို့ဖြစ်တဲ့သဘောဒါတော့ထောက်ပြတဲ့အခါကျတော့ကိုကျွန်တော်တို့ကမင်းနီစီမှာဆိုရင်တော့ဝန်ကြီးဌာနကစားသုံးမှုဒီပါကာကွယ်ရေးဦးစီးဌာနဆိုတာဖွဲ့ထားတာပါတယ်စဖွဲ့ပြတဲ့လုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ဒီမှာလည်းကျွန်တော်တို့ဒီယာကုမ္ပဏီတွေကလည်းဒီပုဂ္ဂလကုမ္ပဏီကလည်းရှင်းပြမှုအပြည့်ရအောင်ပေါ့ကြာအချင်းချင်းပြန်ဆိုင်မှုနဲ့လုံးမှချက်ပြန့်လုပ်ရမယ်ဒါမှမဟုတ်လက်ဝကြီးဥမှုစနစ်ရှိတဲ့အခါကျကုမ္ပဏီစီဝယ်လက်စုလက်လက်ဝကြီးကိုတင်သွင်းပြီးတော့တိုင်းပြည်နဲ့ခုနဆရာမပြောသလိုကျမရွံမြင်ရတော့အရင်သိမမြင်တော့ပစ္စည်းတွေကတော်တော်ဝင်လာတဲ့ခါကျတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်ဒါညှင်းတိုင်းတိုင်းပင်ဆွေးနွေးတိုင်းပင်ပြီးတော့မြို့သားကြီးအမြင်နဲ့ကျွန်တော်တို့ကဒါစီဖို့တော့လိုအပ်တာပေါ့လေကျွန်တော်သဘောကတော့ကျွန်တော်တို့ကဒီလိုနိုင်ငံကုံသွေးမှာ protection ဆိုတဲ့ကျွန်တော်တို့ကကောက်ဝတ်ထားသဘောမဟုတ်ဘူးကျွန်တော်တို့ဒီ encouragement ဆိုတဲ့အားပေးမှုနဲ့ဒီလိုရလုံမှန်းချင်တဲ့တို့ညှိနှိုင်းပြီးတော့အဖွဲ့စဉ်တို့တော့ကောက်ဝယ်ရမှာပဲခင်ဗျ။ဟု
တ်ကဲ့ပါ။ဒီ
တော့ယူရလိမ့်မယ်ဒီမှာကြီးရတာ
။ဟုတ်ကဲ့ပါ။အဲ့တော့ဒီလိုမျိုးဟိုဒီစားသုံးသူကောက်ဝယ်ရေးအတင်းဆိုပြီးတော့ပေါ့နော်ဒီ NGO အဖွဲ့အစည်းတွေဒီအရက်ဖက်လူမှုအဖွဲ့အစည်းတွေလည်းဖွဲ့စည်းထားတာရှိပါတယ်။အဲ့တော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရောဒီဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘယ်လိုများစဉ်းစားထားပါလဲရှင
်။ဟုတ်စဉ်းစားစဉ်းစားချင်ပါတယ်။ဝန်ကြီးချုပ်မှာတခု session တစ်ခုဌာနဘွဲတစ်ခုသူတို့တည်တောင်းထားပါတယ်။ဒါအခုဒီသူတို့ဟိုဒီတောင်း senior officer တို့ခန့်မိပါပြီ။စားသုံးသူကာကွယ်ရေးဦးစီးဌာနပေါ့ကာကွယ်တယ်ဆိုတော့ဒီဟိုရယ်မဟုတ်ပါဘူးမေးရန်တွေဖြစ်မဲ့ပစ္စည်းမျိုးကာကွယ်တဲ့ဘောတွေမဟုတ်ပါဘူးအပြည်သူတို့ကဒီကိုပစ္စည်းကိုဘယ်လောက်အဆင်ပြေမြင့်ထုတ်လုပ်သူရောစားသုံးသူရောခုနအန်ဒီရှိမှုမရှိမှုစသဖြင့်ဒါတွေကိုဒီခိုင်ကျော်ဆောင်ရွက်မှာပါဒီနေရာမှာတော့ဒီကျွန်တော်တို့လူမှုဖွဲ့စည်းတဲ့အမြင်တိုင်းအရေးကြီးပါတယ်ဗမာပြည်လည်းကောင်းတာကလူမှုဖွဲ့စည်းတော်တော်များများကဒေသဆိုင်ရာရောဒီပြည်တွင်းမှာရောပြပလူရောတော်တော်များများရှိထားတဲ့အခါကျတော့အင်မတန်အားရွယ်ကောင်းပါတယ်။သို့တော်ဒါကျွန်တော်တို့ကခုစတင်ချိတ်ဆက်မှုရအောင်တော့ကျွန်တော်မကြခင်မှာကျွန်တော်တို့ကဒါစတင်ဆောင်ရွက်မှာပါ
။ဟုတ်ကဲ့ပါ။ဒီနိုင်ငံတကာအတွေ့အကြုံပေါ့နော်။ဟိုကိုလည်းကုလသမဂ္ဂမှာလည်းထဲထဲဝင်ဆောင်ရွက်ခဲ့ဘူးလေဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်။ဆရာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင်
။အဲ့တော့ကျွန်တော်စီကဆရာမစောစောပြောသလိုပေါ့နော်။အပြည်သူကဒီနှစ်ပေါင်းများစွာဒါနိုင်ငံရေးစကားပြန်ခါစီခံရတဲ့ခါကျတော့လိုအပ်ချက်တွေအများကြီးပါပဲ။လိုင်တာမျိုးလည်းဆိုအစင်းဆုံးမျိုးကျွန်တော်ကအဲ့ရလာတော့ပို့တိတာပေါ့လေ။ဒါဒီလိုပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲ။ဒါဒီအတိကျပါတယ်။ပြည်သူကလိုအပ်ချက်အများကြီးရှိတယ်။အလုပ်ကံရရှိရေး၊အကျန်းမာရေး၊ပညာရေး၊သွားရေး၊လာရေး၊လုံခြုံရေး၊အတရားပြေစိုးမိုးရေးအဲခုနတစ်ဖက်ကဟိုဒီအရှေ့မြောက်ဘက်ဖြစ်နေတဲ့ငြိမ်းချမ်းစသည်အများကြီးလိုအပ်တဲ့ကောင်သူတို့ကတက်လာတဲ့အစိုးရဘုံမှာအင်မတန်မျှော်လင့်ချက်ကြီးမားပါတယ်ကြီးမားတဲ့ခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလည်ငင်းတော့ကျွန်တော်တို့ကဒီအစစ်စစ်မဲ့ကျွန်တော်တို့လုပ်ပြန်မှာပေါ့ဒါလည်းကျွန်တော်တို့အတွက်ဘာခေါ်မလဲစိန်ခေါ်မှုပဲနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2007အခြေခံဥပဒေကကျွန်တော်ကြိုက်သည့်ဖြစ်သည်မကြိုက်သည့်ဖြစ်ဒါလည်းကျွန်တော်တို့အကန့်အသတ်တစ်ခုဖြစ်နေတယ်ဗျဒီဘောင်တွင်းကဆောင်ရွက်ကြမှာပေါ့ပိုကန့်တဲ့ချက်ကကျွန်တော်တို့ကဘတ်ဂျက်ဝင်လို့ပေါ့အရာရာမှာကျွန်တော်တို့အစိုးရဘတ်ဂျက်ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီဘတ်ဂျက်ကလည်းသိရတိုင်းပဲလေကျွန်တော်တို့မှာကဟိုလူငွေဘတ်ဂျက်အများကြီးပြနေတော့ဒီဘတ်ဂျက်ကိုရောင်းဝယ်ကိုအဲကျွန်တော်တို့က ကျိုးဆက်ပါနာရအောင်ရှာဖို့ကြောတုံးနယ်ပဲစီစီစင်းနဲ့တုံးမယ်နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့ဒါမြေပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလည်းဒါလားဒါကကျွန်တော်လည်းများများပူရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေတနာနဲ့ကူညီမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့လေအောင်မြင်ပါပါ
ဟုတ်ကဲ့ပါအခုဒေါ်စန်းစုကြည်အမြဲတမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရန်ဝယ်ရေးဝင်ကြီးဌာနဆိုတာလေဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကပမဲထုတ်ပေးတဲ့ခေတ္တဝါဆိုလို့ရှိရင်ဒီခေါဝန်းအစမိုးမလုံခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝင်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရင်းနဲ့ပတ်သက်ပြီးတော့ဗာရီများအကောင့်ထဲပို့ဖို့စဉ်းစားထားပါလိမ့်ရှင
်ဟုတ်ပါအဲ့ဒါတော့ဒါသတင်းမီဒီယာလည်းအများထောက်ပြပါလေကျွန်တော်လည်းဒါတွေကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကဋ္ဌလည်းပြောပါတယ်အဂတိတရား၄ပါးမှာဒါခုကိုယ်တိုင်ကတောင်းရှိတဲ့ပုဂ္ဂိုလ်ဟာတွေအစိုးရအဖွဲ့ဝင်ကြီးတွေကကင်းစင်ဖို့လိုပါတယ်ဒီအဂတိတရားပြောငွေကြီးကြီးတို့အဆင်းရောအခဏာရမယ်မချမ်းသာမှုကိုလည်းဒါခဏာရမယ်ပေါ့
လေလောကဏ္ဍရှိပါတယ်
လောကဏ္ဍရှိပါဦးတယ်ခဏာရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝင်ကြီးဖွဲ့တဲ့ဒါတက်ဒီလိုမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းဘုရုံးကခရိုနီတို့အဂတိဆိုတာကသက်ဆိုင်ရာအုတ်ချီအဖွဲ့နဲ့တစ်ဖက်ကကိုယ်နေမဲ့ပေါင်းလို့တာဗောဗျာအဲကျွန်တော်တို့ဘက်ကအုတ်ချီအဖွဲ့ဝင်ကြီးအဖွဲ့ကတုံးမအစိုးရအဖွဲ့ကဒါကင်းစင်သွားမယ်ဆိုရင်တဝက်တော့ညော့သွားတယ်ဗောဗျာအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရပြည်သူများရဲ့အဲပါဝင်စောင့်ကြည့်မှုလွတ်တော်လဲစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖင်ပြအတော်ကြီးကိုညော့နေတော့မှာပါညော့နေလို့ကျွန်တော်တို့လုပ်ပါမယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ